ဆရာနာသိမ်းမှုကိုဆန့်ကျင်တဲ့အတွက်ပုံမှန်905ကနဲ့ထောင်ဒဏ်ချမှတ်ခံရသူအယောက်2150ကျော်ကိုဒီနေ့စစ်ကောင်စီကလူငယ်ချန်လာခွင့်ပေးလိုက်ပြီးတည်ရန်ချမှတ်ခံထားသူ38ဦးကိုလည်းထောင်ဒဏ်တစ်သက်အဖြစ်ပြောင်းလဲချမှတ်လိုက်ပါတယ်။ခံဝန်လက်မှတ်နဲ့လွတ်လာတာဖြစ်ပြီးအများစုဟာထောင်ထဲမှာလွတ်ရနေသူတွေဖြစ်တယ်လို့ပြန်လွတ်လာသူတွေနဲ့နိုင်ငံအကျဉ်းသားကွန်ကြီးစောက်ရှောက်သူတွေကပြောပါတယ်။အကျဉ်းထောင်တွေလူခွင့်ရချုပ်ဖောက်မှုတွေဆိုးဝါးနေတယ်လို့လည်းလွတ်လာသူတွေကပြောပါတယ်။ရှန်ကောင်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးတော့မဆုမွန်ပြပြပေးပါအောင်ခင်ဗျာ
ဒီကနေ့မေလာ3ရက်နေ့မှာကြာရောက်တဲ့ကစုံလားပြင်းနေ့အထိမ်းအမှတ်ဖြစ်နေစစ်ကောင်စီကနေပုံမှန်905ကကြီးနဲ့ပြစ်ဒဏ်ကြခံထားရတဲ့သူတွေကိုပြန်လွှတ်ပေးခဲ့တာဖြစ်ပါတယ်အခုပြန်လွှတ်ပေးခဲ့တဲ့သူတွေဟာဆရာနာသိမ်းပြီးတဲ့နောက်မှာအာနာသိမ်းမှုစန့်ကျင်လှုပ်ရှားမှုတွေမှာပါဝင်နေဆိုတဲ့အကြောင်းပြချက်နဲ့ဖမ်းဆီးခံခဲ့ကြရတာဖြစ်ပြီးတော့မတိမငိမ့်ဖြစ်အောင်လှုံ့ဆော်မှုပုံမှန်905ကကြီးနဲ့ထောင်ဒဏ်ချမှတ်ခံထားရတဲ့သူတွေဖြစ်ပါတယ်စစ်ကောင်စီရဲ့ထုတ်ပြန်ချက်အရအကျဉ်းထောင်အသီးသီးကနေအကျဉ်းသား2153ဦးကိုလွှတ်ပေးလိုက်တာဖြစ်ပါတယ်ဒီကနေ့ပြစ်ဒဏ်လူငိမ့်ခွင့်နဲ့လွတ်မြောက်လာတဲ့အမျိုးသမီးတဦးကတော့အကျဉ်းထောင်နေထဲမှာအကျဉ်းသားတွေဟာလူခွေချိုးဖောက်မှုတွေကိုဆူဆူဝါဝါခံနေကြရတယ်လို့ကျမ်းမာရေးဆောင်လျှောက်ခွင့်လဲပြေဝစွာမရတာတွေနဲ့ကြုံနေရပါတယ်လို့ VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ
်ဒီနေ့တော့ဘာမှမလုပ်ဘူးခွေရေးအရင်ဆုံးဆုံးခံနေရတယ်ကျမလေးပြီးတော့အထက်မှာလည်းဟိုပါတော့ညီမတို့ဒီမိန်းမတော်မှလူလို့ရှိရင်ကော်မတီကြီးကဒီအောင်လို့ကျန်နေရမှာအဲ့ဒီမှာမှဒီတော့လို့ချင်းကလေးတွေပေါ့နော်တစ်ချက်တစ်ခုရဲ့ကလေးတွေလည်းညာကြီးကျန်တယ်လို့နမိတ်တော်ကြီးနေထိုင်လူရဲ့ရှိရပေါ့မှာဟောတတိပိုင်းနေလည်းရှိရကျမကြီးလည်းချူရင်းနေမှာပြီးတော့မှညီမတို့ဒီမိန်းမတော်ကအတော်ဘူးပေါ့နော်ဒါသုံးခွင့်ပေါ့အဲ့သုံးခွင့်ရေဒီယောက်ျားကြီးတော်မှာသုံးခွင့်အတရာဝင်ပေါ့နော်တရာဝင်ရဲ့နှစ်ခွင့်စင်းမှုလာရင်သူတို့ရဲ့ဒီကျမကြီးကိုလည်းလုံလောက်မပေးတဲ့အပြင်ကိုဒီဒီနိုင်ငံရဲ့ဒီလိုပေါ့အရင်ဒီဒီနဲ့လူနာဖြစ်နေရတော့သူအခမ်းအနဲ့ကိုစေးထိုးရမယ့်ဟာကိုဝင်မဖို့ဘူးမှာအဲ့လိုမျိုးကြောင့်စေးမကူးထားလိုက်ရတဲ့ဟာကြီးရှိတယ်မှာအဲ့လိုစေးဝါစေးဝါပိုင်းတွေရောပြီးတော့လူအဖေကြီးမှာဒီစိတ်ဆောင်မှုရောပေါ့နော်ကညီမကိုစီးစီးတမလေးငါလုံလုံလေးနေရာကြောင့်ပါလေညီမပြောပြမယ်ညီမကြီးအမတော်တော်အစီအစဉ်ကတော်တော်ဆိုးနေပါလေအဲ့ကျမှပိတ်မိလို့ဖြစ်နေမှာဒီတော့ခရဟိုဟာလေးတင်းလဲအမောင်ကြတယ်ပေါ့နော
်ပုံမှန်905ကကြီးနဲ့ဖန်းစီခံခဲ့ရတဲ့သူမအနေနဲ့ဒီလ16ရက်နေ့ဆိုရင်လွတ်ရစေပြီဖြစ်တယ်လို့လည်းပြောပါတယ်သူမအနေနဲ့ခံဝင်ကိုမထိုးခြင်းမိမဲ့မထိုးမနေရဖိအားပေးမှုရှိခဲ့တာကြောင့်ခံဝင်ထိုးခဲ့ရတယ်လို့လည်းပြောပါတယ်စစ်ကောင်စီဟာပြစ်ဒဏ်လူငယ်ခွင့်နဲ့လွှတ်ပေးလိုက်တဲ့သူတွေကိုနောက်တစ်ကြိမ်ပြစ်မှုကျူးလွန်နေဆိုရင်ရှော့ပေါထားတဲ့ပြစ်ဒဏ်ကိုတပေါင်းနဲ့ကြခံရမယ်ဆိုတဲ့ကန့်သက်ချက်နဲ့လွှတ်ပေးလိုက်တာဖြစ်တယ်လို့ဒီကနေ့ပြန်လွတ်မြောက်လာသူတွေကပြောပါတယ်ဒီကနေ့လွတ်လာသူအများစုကတော့လွတ်ရနေတဲ့သူတွေဖြစ်ပါတယ်ရန်ကုန်တိုင်းအင်းစိန်ထောင်ကနေအချင်းသူအချင်းသားအယောက်300ကျော်လွတ်မြောက်လာခဲ့ပါတယ်။ဒီထဲမှာတော့တက္ကသိုလ်ကျောင်းသားများတမကကကျောင်းသားတချို့သတင်းနောက်တချို့နဲ့တက်ကြွလှုပ်ရှားသူတချို့ပါဝင်ခဲ့ပါတယ်။အင်းစိန်အချင်းတောင်နဲ့နီးစပ်သူရှင်နေတူကတော့ဒီတစ်ခေါက်ပြစ်ဒဏ်လူငယ်ခွင့်နဲ့ပတ်သက်ပြီးတော့ VOA ကိုအခုလိုပြောပြပါဗျာ။တက
္ကသိုလ်ကတော့300နည်းနည်းလေး300ကျော်အင်းစိန်ကလွတ်သွားပြီ။ကျန်ကန်ကျန်ကန်က100ခေါက်ပြီ။အဲ့ဒီလေးပဲလွတ်တာကျန်ကန်ကျန်ကန်က100ဖြစ်ပြီးရေအချောက်မရင်းဘူးလို့ပြောရတဲ့လူဒီမှာပါပြီ။နေသားကတော့ထူးခြားတဲ့နေသားတစ်ခုကိုတွေ့ရတာပေါ့။ဘာကြောင့်လို့ဆိုဒီအရင်ဆုံးကဒီလူငယ်ပေးတယ်ပေါ့နော်။ပြီးရင်ဟိုပြစ်ဒဏ်ပြင်းရင်းပေးတာတို့ဟိုအမှုရုံးသိနေနေနဲ့ချေချော့တာတို့ကအားလုံးပေါ်မှာချုံမုံပြီးလုပ်တာပေါ့။အခုဒီမှာကြတော့ဒီငါဒက်စကာကြီးဆိုတော့နိုင်ငံရေးအမှုနဲ့ကြရတဲ့လူတွေငွေမှုတော်လည်းနဲ့ဆက်တက်နေတဲ့လူတွေကိုပြည်ပြပြစ်ပေးလိုက်တာဆိုတော့ဒါကနိုင်ငံကရေကျောင်းဝင်စစ်ချက်တွေအပေါ်မှာနိုင်ငံကြီးဖြေရှင်းမှုအနေနဲ့ဆောင်ရွက်တယ်လို့ညင်တာပေါ့ဒီအဲကြောင့်နိုင်ငံကြီးအနေနဲ့ကျင်းတော့တစ်ခါတော့ဖြေရှင်းမှုဆက်လုပ်နိုင်တယ်လို့ငယ်လုပ်လို့ငယ်လို့ညင်ပါတယ်
ဒီကနေ့ပြန်လွတ်မြောက်လာတဲ့သူတွေထဲမှာတော့နေမျိုးတွေဖြစ်တဲ့ဒဝဲအချင်းအောင်ကနေ36ဦးဒိုင်ဦးအချင်းအောင်ကနေ128ဦးလာရှိုးအချင်းအောင်ကနေအယောက်20ကျော်ပြန်ပြီးတော့လွတ်မြောက်လာကြတယ်လို့အဲ့ဒီထောင်နေတဲ့နီးစပ်သူတွေကပြောပါတယ်။ဆီယနာသိမ်းပြီးတဲ့နောက်မှာနိုင်ငံရေးပုံမှန်လို့လူသိများတဲ့ပုံမှန်905ကကြီးနဲ့တီးတက်လူငယ်ချမ်းသာခွင့်ပေးတာကဒီတစ်ကြိမ်ကပထမဆုံးဖြစ်ပါတယ်။ဒါဟာတရုတ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်တဲ့မစ္စတာချင်ဂွန်မြန်မာနိုင်ငံကိုရောက်ရှိနေခြင်းနဲ့လည်းတိုက်ဆိုင်နေတာပါ။နိုင်ငံရေးကျင်းသားဟောင်းများအဖွဲ့ဥဆောင်ကော်မတီဝင်ဦးထွန်းကြည်ကတော့စစ်ကောင်စီဟာကုလသမဂ္ဂနဲ့နိုင်ငံတကာမျက်နှာစာမှာနိုင်ငံရေးထွက်ပေါက်တစ်ခုရဖို့ဖမ်းဆီးခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေကိုပြန်လွှတ်ပေးတာဖြစ်တယ်လို့သုံးသပ်ပါတယ်
။နော်ဒီလူနည်းတွေကိုသူတို့ကလွှတ်ပေးတယ်ဆိုပြီးတော့နိုင်ငံတကာကိုသူတို့ကဒီလိမ့်လေလှည့်ပြောင်းဦးမယ်။နိုင်ငံကောင်းဆောင်တွေနိုင်ငံရေးကောင်းဆောင်တွေတကယ် အဲနာမည်ကြီးတွေပေါ့နော်အဲ့ဒီလူတွေပါမလာခြင်းကကတကယ်တကယ်ကြတော့လူနီးလောက်ကိုသူတို့လွတ်ပြီးပြီးတော့အတယုတ်ကကစားခွက်ပေါ့နော်အဲ့နိုင်ငံရေးရာအဲချိုးကင်မှုပေါ်မှာမူတည်ပြီးတော့သူတို့ထပ်ပေါက်ရှာတယ်လို့တော့ဦးတင်ကျူကသုံးသပ်တယ်တကယ်တကယ်ကြတော့နိုင်ငံရေးရာသွေးရသားရတော့မဟုတ်ဘူးမယုံမဖြောင့်တဲ့သဘောတွေနဲ့သူတို့ကနိုင်ငံရေးချင်းသားတွေကိုလွတ်ပြီးခြင်းကက
ဒီကနေ့မှာပဲပြစ်ဒဏ်လူငယ်ခွင့်အပြင်တေဒဏ်ကြခံနေရတဲ့အကျဉ်းသူအကျဉ်းသား38ဦးကိုလည်းတေဒဏ်ကနေလူငယ်ခွင့်ပြုပြီးတော့ထောင်နှံတသက်အဖြစ်စစ်ကောင်စီကပြောင်းလဲချမှတ်ခဲ့ပါတယ်။ဒီ38ဦးဟာတနိုင်ငံလုံးမှာရှိတဲ့အကျဉ်းတော်အသီးသီးမှာတေဒဏ်ကြခံနေရသူတွေဖြစ်ပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AABBB ရဲ့စည်ရင်းအရာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကနေအာဏာသိမ်းလိုက်တဲ့အချိန်ကနေစပြီးတော့နောက်ပိုင်းအခု2023ခုနှစ်မေလ2ရက်နေ့အထိဖမ်းဆီးခံထားရတဲ့နိုင်ငံရေးအကျဉ်းသားပေါင်းက12,000နီးပါးရှိပါတယ်။အဲ့ဒီထဲကမှ3,930ဦးကိုပြန်လွှတ်ပေးခဲ့ပြီးဖြစ်ပါတယ်။စစ်ကောင်စီကတော့ဖမ်းဆီးထားတဲ့သူတွေနဲ့ပြန်လွှတ်ပေးတဲ့သူတွေရဲ့အရေးအတွက်ကိုတိကျထုတ်ပြန်တာမရှိသလို AAPB ကနေထုတ်ပြန်တဲ့စာရင်းတွေကလည်းချဲ့ကားထားတဲ့စာရင်းတွေဆိုပြီးတော့ဝေဖန်ထားပါတယ်ရှင်။